ကိုရီးယားနဲ့စီးရီးအရာပူးပေါင်းဆောင်ရွက်မှုတွေမလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မဖြစ်မနေနိုင်နာရမယ့်ဆုံးဖြတ်ချက်အမှတ်1018မှာအတိအကျဖော်ပြထားပေမဲ့မြန်မာနိုင်ငံဟာတာဝေးပြစ်ဒုံးကျည်လက်နက်ထုတ်လုပ်ရေးစီမံကိန်းတွေမှာမြောက်ကိုရီးယားစီကအကူအညီတွေယူနေတယ်လို့ပြပကိုထွက်ပြေးတင်းဆောင်လာတဲ့ဗိုလ်မှူးဆိုင်သိမ်းဝင်းကပြောပါတယ်
။ကပ္ပစမှာကျွန်တော်နေခဲ့တုန်းကမြောက်ကိုရီးယားနဲ့ကပ္ပစစင်ုံတွေဆက်ဆက်အလုံးလုံးကြီးကကျွန်တော်တွေ့ခဲ့တယ်။နောက်ပြီးတော့မြောက်ကိုရီးယားကတမန်ယူဆလက်နက်တွေမြန်မာပြည်မှာအခုထုတ်လုပ်တယ်။ဟိုအီကလာလိုမျိုးလင်ပြစ်ဒုံးကျည်လိုဟာတွေအဲဒါမြောက်ကိုရီးယားနေပြီးတော့အမျိုးအစည်းအဝေးမျိုးဒီမှာပြန်ပြီးအဆမ်ဘလီပြန်လုပ်တာပါထုတ်လုပ်တာတော့မဟုတ်ပါဘူးအဆမ်ဘလီပြန်လုပ်တာပါအဲဒီဟာတွေရှိရယ်နောက်ပြီးတော့ကျွန်တော်ရုရှားနေပြန်လာတဲ့အခါမှာဒီတိတ်ခန့်နဲ့နေပြည်တော်သူတိကသာဌာနချုပ်ကိုရောက်တဲ့အချိန်မှာနေမျိုးမှာပြင်ဦးလေးမှာဂျန်နန်ကိုဖန်တာတွေ့ရတယ်အဲဒီဂျန်နန်က FCCF one firing control computer system နောက်ခုက reader အဲဂျန်နန်ကိုဖန်တာနောက်ခုကတော့ online line ကောင်းပေါ့အဲဂျန်နန်တုံးခုကိုတော့မြောက်ကိုရီးယားတွေလာပြီးတော့စာသင်ပေးတာပြရတယ်။ဟိုကျွန်တော်တို့ဒီနျူကလ িয়ার စီမံကိန်းထဲမှာတော့မြောက်ကိုရီးယားတွေကိုမတွေ့ခဲ့ရဘူးခင်ဗျာ
။ဒါပေမဲ့ American သံတမန်တွေရဲ့လျှို့ဝှက်ချက်တွေကိုထုတ်ပြန်ခဲ့တဲ့ WikiLeaks website ရဲ့နောက်ဆုံးထုတ်ပြန်ချက်မှာမြန်မာနိုင်ငံဟာမြောက်ကိုရီးယားရဲ့အကူအညီနဲ့လျှို့ဝှက်နျူကလ িয়ার တိစောက်မှုတွေလှုပ်ဆောင်နေတယ်လို့ဖော်ပြထားပါဗျ။တေချာတာကတော့စစ်ဆိုးရဟာနျူကလ িয়ার လက်နက်ပိုင်ဆိုင်မှုရည်မှန်းချက်ရှိနေတယ်ဆိုတာထင်ရှားတယ်လို့ပုံမှုဆိုင်သိမ်းဝင်ကပြောပါတယ
်ကျွန်တော်တို့ဒီရုရှားကိုသွားဖို့တောင်မှရုရှားမလွတ်ခင်တရုတ်ကိုသူတို့အရင်သွားညှိနှိုင်းပါတယ်ပြည်ထောင်နိုင်ငံဝန်ကြီးဦးတောင်းနေပြီးတော့ကျွန်တော်တို့တရုတ်ပြည်မှာဟိုဒီနျူကလ িয়ার ပညာရေးတွေတင်ပြနိုင်မလားဆိုပြီးတော့သွားညှိနှိုင်းနေအိန္ဒိယကိုလည်းသွားညှိနှိုင်းနေအဲ့ဒီအချိန်မှာတရုတ်ကသင်ပြီးဖို့ညှင်းလိုက်တယ်တရုတ်ကညှင်းတယ်အိန္ဒိယကလက်ခံတယ်အမေအဲ့ဒီအချိန်မှာသူကရုရှားအောင်လည်းတွားလိုက်တော့ရုရှားကလည်းလက်ခံတယ်ရုရှားလက်ခံတဲ့အချိန်မှာကျွန်တော်တို့ဒီတွားခါနီးမရက်လောက်မှာဗိုလ်ချုပ်ကြီးမောင်ကြီးနဲ့အဲဝန်ကြီးဦးတောင်းနဲ့လာပြီးတော့ပြည်ထောင်လာပြီးတဲ့အခါကျတော့သူတို့အဲ့ကိစ္စနေပြောကြတယ်တရုတ်ကတော့ငါတို့လက်မခံဘူးကွာဒီတရုတ်လက်မခံတာဝန်နေကြတာမရှိပါဘူးရုရှားမှာတွားတက်ရတာအပူကောင်းတာပေါ့ဆိုဗီယက်ဆိုတာအရင်ကဒီအမေရိကန်နဲ့တောင်မှအပြိုင်ဟိုလွတ်လာခဲ့တဲ့နိုင်ငံသူတို့ရဲ့တက္ကသိုလ်ကပုံမြင့်နေတယ်။ဒါကရုရှားမှာသာဝတ်တင်ရတာအပူကောင်ကောင်းပါလေဆိုပြီးတော့သူတို့ပြောနေတယ်။ဒါကတော့ရုရှားနဲ့ကျွန်တော်ပတ်သက်တာကျွန်တော်ပထမဆုံးသတိရတဲ့အဥ္စာပေါ့နော်
။ဆီဆိုရမှာနျူကလ িয়ার ရည်မှန်းချက်နဲ့ပတ်သက်လို့ထင်သာမြင်သာနဲ့ရှင်းရှင်းလင်းလင်းဖြစ်အောင်ဆောင်ရွက်ဖို့လိုတယ်လို့မင်းကရက်စွဲနဲ့ထုတ်ပြန်တဲ့ဘန်ကောက်ပို့သတင်းစာကောင်းကြီးပိုင်းမှာဝေဖန်ရေးသားထားပါတယ်။ဗိုလ်မှူးဆိုင်သိမ်းဝင်းရဲ့အမြင်မှာလဲနျူကလ িয়ার ကိစ္စကိုစစ်ကောင်ဆောင်တွေကစိတ်ကူးရင်တက်တက်နဲ့တိုင်းပြည်ရဲ့ဗန္ဓငွေတွေကိုတုံ့ပြန်ဆောင်ရွက်နေတယ်လို့ဆိုပါရယ
်သူတို့ရဲ့စီမံခန့်ခွဲမှုတွေကအင်မတန်ညံ့ပြန်လာတဲ့အခါအဲမူရီကအကျိုးမရှိဘဲနဲ့စီးထွက်နေတာနိုင်ငံထဲကနေစီးထွက်နေအဲ့မူရီကကျွန်တော်တို့နိုင်ငံထဲမှာလေပတ်နေနေမယ်ဆိုလို့ရှိရင်ကျွန်တော်တို့တို့အကျိုးရှိမယ်အခုကအဲ့မူရီကနိုင်ငံခြားကိုစက်ပစ္စည်းဝယ်ယူခြင်းအားဖြင့်တော်တော်ကောင်းမျိုးစုံနဲ့စီးထွက်သွားတဲ့အခါကျတော့တိုင်းပြည်ရဲ့ဘာသာငွေသုံးဆုံးမှာမြဲအချက်ကသူတို့ဖြုံးနေတာငွေတွေမကဘူးလူငယ်ကြီးပြီးတော့ရှားပြန်လာတဲ့ရာရှိငယ်ကြီး GTI အကြောင်းစင်တက်တက်ကြီးကြီးပေါ့အဲ့ဒီအရွယ်အရွယ်ကောင်းလူငယ်လေးကြီးအဲ့လိုလူတွေအားလုံးကိုဒိဗျမရှိတဲ့ကောင်းကြောင်းမှာလှုပ်လှခိုင်းနေတာဒါကျွန်တော်တို့ဘဝတွေကိုဖြုံးပြီးကြတာပဲပေါ့
ဘုံမှုဆိုင်သိမ်းဝင်းတည်ဆောင်လာတဲ့ဓာတ်ပုံစာရွက်စာတမ်းအထောက်အထားတွေကြောင့်စစ်ဆိုးရရဲ့စီရေးရီမှန်းချက်ကိုကဘာကချင်းချင်းရှာရှာသိမြင်ခဲ့ရပါတယ်။ဒီလိုလျှို့ဝှက်ချက်တွေကိုဖော်ထုတ်တင်ပြခဲ့တာနဲ့ပတ်သက်လို့ဗိုလ်မှူးဆိုင်သိမ်းဝင်းကသူ့ရဲ့ခံယူချက်ကိုအခုလိုပြောပြပါတယ်
။ဒွေးခေါ်လင်းနဲ့တက်ဆာဆောင်တည်တာဘူကောင်းနေလို့ကျွန်တော်ကပြောချင်ပါတယ်။ကျွန်တော်တို့ကနိုင်ငံတော်အလံကိုကင်ပြီးတက်ဆာဆူလာတာပါ။ဗိုလ်ချုပ်မူကြီးတန်းရှိတဲ့ကပုံစားကိုဆွဲပြီးတက်ဆာဆူလာတာမဟုတ်ပါဘူး။ဗိုလ်ချုပ်မူကြီးတန်းရှိအောင်မှာသူကိုယ်တိုင်လက်နဲ့ကင်ပြီးတော့သူရဲဘော်တက်ပေါ်မှာတက်ဆာဆူခဲ့တဲ့အလံကိုမြှို့ပြီးတော့သူကတခြားအလံကိုအတွက်ထင်ရပဲနိုင်ငံတော်အလံအထက်မှာဘယ်သူမှမရှိဘူးခင်ဗျအဲဒီတော့ဗိုလ်ချုပ်မူကြီးတန်းရွှေဒီအလံကိုဒါမှအမီးရှို့တဲ့နိုင်ငံတက်ဆာဖောက်ဖြစ်ပါတယ်တကယ်တက်ဆာဖောက်တဲ့လူကဘယ်သူလဲဆိုတော့အကုန်လုံးကရင်းရဲတွေးခေါ်ရင်းရဲလို့ပို့ပြီးတော့လိုအပ်လာပါတယ
်စစ်ဆိုးရထုတ်သတင်းစာတွေကနေသူ့ပေါ်ဆွဆွဲပြောဆိုချက်တွေနဲ့ပတ်သက်လို့တုံ့ပြန်ရမှာတော့စစ်တပ်အတွင်းပြောခွင့်ဆိုခွင့်ပေးမယ်ဆိုရင်သူ့လိုတတ်တည်နေတဲ့ကွာပြောနိုင်မဲ့သူတွေအများကြီးထွက်လာမှာဖြစ်တယ်လို့ပြောသွားပါတယ်ရှင်